အမေသမီးအမမိနစ်30စာရွှေ့ရှင်ကနေရှူစားသူတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကရိုင်ဂျာဒုက္ခသည်စခန်းနဲ့ကချင်ပြည်နယ်ကိုတလဲစီခေါ်သွားချိန်မှာအင်္ဂလိပ်စာရန်ထိုးပြီးလိုအပ်တဲ့အချိန်မှာရွှေ့ရှင်ဒါရိုက်တာကနောက်ကစကားပြောတဲ့မှတ်တမ်းရွှေ့ရှင်ဖြစ်ပါတယ်။မြန်မာစစ်တပ်ဟာမရင်းကျင်းမှုကိုလက်နက်တပ်ဖွဲ့ကျင့်သုံးတာကိုရွှေ့ရှင်ကဖော်ထုတ်ပြီးပြည်မှုကျွလူတွေကိုတရားဥပဒေဘောင်တွင်ပို့ဖို့ကချင်နဲ့ရိုင်ဂျာအမျိုးသမီးတွေကတိုက်တွန်းလိုက်တဲ့ရွှေ့ရှင်ကလို့ပြောပါတယ်။လူခွေးဆန်ရရွရှင်ကားရီကိုရွရှင်ပွဲတော်ရီမှာလဲပြပပြီးစုတွေလဲစခူးတဲ့ဒါရိုက်တာဂျီနီဟယ်လစီဟာအရင်ကဆိုထိုင်းနိုင်ငံရောက်မြန်မာဒီမိုကရေစီရေလှူရှားသူတွေကိုအခြေပြုတဲ့ရွရှင်တွေကိုရိုက်ကူးထုတ်လုပ်ပေမဲ့ရခိုင်ပြည်နယ်ပဋိပက္ခနောက်ပိုင်းမနစ်ကနဲ့ဒီနေ့ရိုက်ကူးထုတ်လုပ်တဲ့ရွရှင်တွေကလိုင်းပြောင်းသွားတယ်လို့ပြောနိုင်ပြီးခုမာသောဒေါ်တာဆစ်စတာကမှာတော့ကချင်ပြည်နယ်ကအမျိုးသမီးတွေဘဝကိုပါဖြစ်ဆွတ်ထားပါတယ်ရွှေရှင်မတင်ဆက်မီမြမရေးကြွန့်ကျင်သူလည်းဖြစ်မြမနိုင်ငံအကြောင်းစာအုပ်ရေးသားသူလည်းဖြစ်တဲ့ George Washington တက္ကသိုလ်အီလီယတ်နိုင်ငံတကာရေးရာကျောင်းကပမောက်ခဒေါက်တာ Christina Fink မင်းဆက်ပေးတာက
The 30 minute documentary that we are about to see is going to focus on one act of violence and that's violence against women and girls
ခုကျမတို့ကြီးမဲ့မိနစ်30စာရွှေရှင်ဟာမျိုးသမီးတွေနဲ့မိန်းကလေးတွေမတော်မတရားပြုကျင့်ခံရတဲ့အကြောင်းဖြစ်ပါတယ်ဒီကြောင်ရွှေရှင်ရိုက်ဖို့ဆိုအတော့ကိုအတိမ်ဆုံးမခံပဲခဲရခက်စစ်လေနိုင်ပါတယ်။ဒါပေမဲ့ရွှေရှင်ဒါရိုက်တာဂျီနီဟယ်လစီယာဒါကိုတင်ပြနိုင်တဲ့အရေးချင်းရှိသူဖြစ်ပါတယ်။သူကမြန်မာနိုင်ငံကလူမှုရေးနဲ့နိုင်ငံရေးဆိုင်ရာရွှေရှင်တွေကိုလွန်ခဲ့တဲ့အနှစ်20လောက်ကရိုက်ကူးလာသူဖြစ်ပြီးဒေသတွင်းအဖွဲ့အစည်းတွေနဲ့မယုံနိုင်လောက်ဆရာနီနီဆက်ဆက်ဆက်ဆက်နိုင်သူဖြစ်ပါတယ်လို့ပြောသွားတာပါ။ရွှေရှင်မှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကအမျိုးသမီးငယ်တွေစွန့်ရင်မြင့်တင်ရေးဆောင်ရွက်နေတဲ့ရှမီမာမတော်မတရားအကျင့်ခံရပြီးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းရောက်လာတဲ့16နှစ်သမီးဒေးကယတ်စ်တို့ပါဝင်ပါတယ်။2015ဇန်နဝါရီလမှာအထမပြုကျင့်တပ်ဖြတ်ခံရရတဲ့ကချင်ညချင်းခရိယာဖွဲ့ချုပ်ကစေတနာဝန်ထမ်းကချင်ကျောင်းဆရာမမရန်လူရနဲ့ခေါင်နန်စင်တို့အကြောင်းလဲပြသပြီးမရန်လူရရဲ့အမဆန်လုံးနဲ့ခေါင်နန်စင်ရဲ့အမေလူဘူးတို့ကိုလည်းနေရာပေးထားပါတယ်။သူရိုက်ကူးတဲ့ရုပ်ရှင်နောက်ကစကားပြောခန်းတစ်ခုမှာဒါရိုက်တာဂျီနီဟယ်လစီပြောတာကမြန်မာနိုင်ငံမြပိုင်းကချင်ပြည်နယ်မှာလည်းပြဿနာရှိပါတယ်။အဲ့ဒီကအမျိုးသမီးတွေကိုမြန်မာစစ်တပ်ကအထမပြုကျင့်တယ်ဆိုတဲ့သတင်းရပါတယ်လို့ပြောသွားတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းရောက်လာပြီးအမျိုးသမီးခွင့်ရေးအကျိုးဆောင်နေတဲ့ရှမီမာဟာဗမာစကားတက်လာတဲ့အခါကချင်အမျိုးသမီးရေလှူရှားသူတွေနဲ့ကွန်ပျူတာကနေလှမ်းစကားပြောတာကိုဇက်ဝေငားမှာထည့်သွင်းထားပါသေးတယ်
။ဓမ္မရေဟင်ကြအမျိုးသမီးအဲလိုမျိုးနောက်မခင်ရဖို့ဓမ္မတို့မှာကြိုးစားရမယ်။ဓမ္မသားမျိုးသမီးတွေမှာကြိုးစားရမယ်အဲလိုမခင်ဖို့သူတို့အဖြစ်သူတို့မှခင်ရမယ်အဲ့ဒါသူတို့ကအဖြစ်ပေးဖို့အတွက်ဓမ္မတို့မှာအဓမ္မတို့အားလုံးပို့ပေါင်းပြီးကျွန်မငယ်လူဝချင်းကြရမယ်အဲ့ဒါပဲပြောရှင်တယ်အဲ
ဒါပဲဒီရွှေရှင်ဟာမျိုးသမီးတွေမတော်မတရားပြုကျင့်ခံရတာကိုဖော်ထုတ်ပြောကြားဖို့အချိန်တက်ပြီလို့စောအောင်လိုက်တဲ့အကြောင်းလဲဒါရိုက်တာဂျီနီဟယ်လစီကပြောပါတယ်ရှင်